ဒီကနေ့ရွေးကောက်ပွဲမှာပြည်သူ့ရဲ့ရွေးချယ်တင်မြှောက်ခဲ့ကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီဝင်တွေစတင်ပြီးတော့ဥဆောင်တော်မဲ့ဒုတိယအကြိမ်မြောက်လွှတ်တော်အစည်းအဝေးအတွက်NLD ကိုယ်စားလှယ်တွေအဆင့်ဖြစ်နေပြီလို့NLD တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဒီကနေ့ဖေဖော်ဝါရီလ3ရက်နေ့မှာလည်း
အမျိုးသားလွှတ်တော်ကိုစတင်မှဖြစ်တယ်လို့NLD ပါတီရဲ့တာဝန်ရှိသူကVOA ကိုပြောဆိုလိုက်တာပါ။နေပြည်တော်မှာရောက်ရှိနေတဲ့VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ကပြောပြပေးမှဖြစ်ပါတယ်ခင်ဗျာ။စေအုပ်ချုပ်ရေးစနစ်ကနေအသွင်ပြောင်းပြီးအယက်သားအစိုးရတပိုင်းကိုယ်စားလှယ်တွေလွှတ်တော်တို့မှအများစုနေရာယူခဲ့ကြတဲ့9နှစ်တာလွှတ်တော်စည်းဝေးတွေပြီးရနောက်ဒုတိယအကြိမ်မြောက်လွှတ်တော်အစ် ေးတွေအတွက်အဆင်သင့်ဖြစ်နေပြီလို့ NLD ရဲ့ဗဟိုအလုံးမှုဆောင်ဦးဝင်းထင်က VOE မြန်မာပိုင်းနဲ့တီးတန့်တွေ့ဆုံကမှအခုလိုပြောဆိုလိုက်ပါတယ
်။ဆင်းသင့်ဖြစ်နေပါပြီ။အခုပြည်သူ့လွတ်တော်ကိုယ်စားလှယ်ကရောက်နေပြီ။နောက်ပြည်သူ့လွတ်တော်ကိုယ်စားလှယ်ကညနာကျ9ရက်မြန်မာပြည်တော်ကိုယ်စားလှယ်ကတရားစိုးရမ်းကပေါင်း390အလုံးဒီဝိုင်းမှာရှိရတယ်။တော်ထူးခြားတာပါပေါ့။အရင်နောက်ဆက်နှစ်ကျွန်တော်တို့ရောတုန်းကတော့ကျွန်တော်တို့နဲ့ကိုင်းသားကိုယ်စားလှယ်ကြီးနဲ့အဲ့တော့တန်ခိုင်ရသူတို့ဝင်နေသူတို့ရှိတာပါ။ဒီနောက်လာမဲ့တွတ်တော်ကိုခိရီယောင်းနဲ့တတ်တတ်ရရနဲ့လူတကာဒီတန်းတူကအများမျှော်လင့်တယ်လို့သိခါရှိရဲ့တွတ်တော်ကိုယ်စားလှယ်ဖြစ်ဖို့အတွက်တို့ကကြိုးပြီးတော့မှသူတို့ပံ့ပိုးပေးနေတာစဉ်းစားဖြစ်နေပါလား
။ဒါ့အပြင် NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်အလုံးကိုလည်းအဲ့ဒီလိုက်စားမှုမရှိရအောင်ဒေါန်စန်းစုကြည်ကတင်းတင်းကြပ်ကြပ်သတိပေးထားတယ်လို့ဦးဝင်းထင်ကဆိုပါတယ်
။တမိုင်းဝင်အပြောင်းလဲအပေါ်ဝတ္တနာမထားရဘူး။ငါကဒီမျိုးစီနဲ့လမ်းကြောင်းကိုကြည့်တဲ့အခါမှာဒီဖက်ဒရယ်ဒီမိုကရေစီပြောင်းကြီးရအောင်လုပ်တဲ့ခါမှာတောင်ဆန်းရဲ့ကောင်းဆောင်မှုနဲ့ခင်ရတဲ့ပံ့ပိုးမှုဟာအတိအကျပဲအခက်ရပဲအဲ့တော့ဘာပဲလုပ်လို့နှလုံးသွင်းပြီးတော့လုပ်ကြပဲနောက်ဒါမဲ့ဒီပြေရတောင်ဆန်းကြီးရဲ့မှုပေါ့ကော်ရပ်ရှင်လုံးဝလက်မခံအခွင့်အရေးကိုလုံးဝလက်မခံဘူးလက်မခံတဲ့အကြောင်းကကျွန်တော်တို့ကကြောင်းနေချင်းတံမီဆိုပြီးတော့ချွတ်ချော်တာနဲ့ဒီလူကထောက်ခံတဲ့ဥစ္စာအရင်ကစိုးရလိုပဲလက်စားပြီးတော့ဆန်းလာတဲ့စိုးရဖြစ်ဖြစ်ဘာမှအသိပဲမရှိစူးစမ်းကြည့်လို့မလုပ်ဘူးဒါမှမဟုတ်အကလို့သတိပေးတယ်တောင်ဆန်းရဲ့ကိုရန်သတိပေးတယ်
ဒီကနေ့မနက်7:00နာရီမှာကျင်းပမယ်ပြည်သူ့လွတ်တော်အစည်းအဝေးမှာလွတ်တော်သဘာဝတိကိုရွေးချယ်သွားမှာဖြစ်သလိုပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတို့ကိုလည်းအတူပြုရွေးချယ်သွားမှာဖြစ်ပါတယ်။အမျိုးသားလွတ်တော်ကိုတော့ဖေဖော်ဝါရီလ3ရက်နေ့ကျမှစတင်မှာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်88အရပြည်သူ့လွတ်တော်ရဲ့ပထမအကြိမ်အစည်းအဝေးစတင်တဲ့နေ့ကစလို့15ရက်အတွင်းမှာပြည်အောင်စုလွတ်တော်ခေါ်ယူရမှာဖြစ်တာကြောင့်လွတ်တော်နှစ်ရက်ကိုယ်စားလှယ်တွေတက်ရောက်ကြမယ်ပြည်အောင်စုလွတ်တော်ကိုလည်းဒီရက်ပိုင်းအတွင်းမှာခေါ်ယူသွားမယ်လို့ NLD ရဲ့ဗဟိုအလုံးမှုဆောင်တူဖြစ်တဲ့ဒေါက်တာစောမြင့်မောင်က VOE ကိုပြောပါရယ
်ဥပဒေရတော့ပြည်သူ့လွတ်တော်ခေါ်ပြီးရင်ကျွန်တော်တို့မှာအချိန်တစ်ပတ်ရပါတယ်အဲ့ဒီအချိန်တစ်ပတ်မှာအမျိုးသားလွတ်တော်ခေါ်ရပါတယ်အမျိုးသားလွတ်တော်ခေါ်ပြီးတော့နောက်တစ်ပတ်မှာပြည်အောင်စုလွတ်တော်ခေါ်ရပါတယ်အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ process အတိုင်းပဲပေါ့နော်အချိန် gap ကဲကျွန်တော်လုပ်မဲ့ process တွေအားလုံးကိုအဆင်ပြေချောမွေ့ဖို့အတွက်ပထမဆုံးနေ့ကတော့ပြည်သူ့တော်ခေါ်ပါတက်မှာတတိယနေ့မှာအမျိုးသားလွတ်တော်ခေါ်ပါအဲ့ဒါပြီးလို့ရှိရင်တင်းတင်းနဲ့နေ့မှာကျွန်တော်ပြည်တော်စုလွတ်တော်ခေါ်ပါ2017တုန်းကတော့ပြည်သူ့လွတ်တော်အမျိုးသားလွတ်တော်ပြည်တော်စုတပြိုင်တည်းခေါ်ပါကျွန်တော်တို့ကြတော့ကျွန်တော်တို့အချိန်ရပါတယ်ဖွဲ့စည်းပုံအရာကျွန်တော်တို့ကဒီပြည်သူ့လွတ်တော်ခေါ်ပြီးနှစ်ပတ်အချိန်ရပါဒါမှမဟုတ်တင်းတင်းနဲ့အချိန်မှာခေါ်ပါဒီအတွင်းမှာပဲ within the period အတွင်းမှာပဲကျွန်တော်တို့ပြည်တော်စုလွတ်တော်ခေါ်ပါကျွန်တော်တို့မှာတော့တိုင်ပေပဲရှိပါတယ
်ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တက်မတော်သားကိုယ်စားလှယ်တွေကနေရွေးချယ်မဲ့ဒုတိယသမ္မတ3ယောက်ထဲကနေနိုင်ငံတော်သမ္မတကိုပြည်တော်စုလွတ်တော်မှာမဲပေးရွေးချယ်သွားမှာဖြစ်ပါတယ် NLD လွတ်တော်ကိုယ်စားလှယ်တွေအများစုနေရာရထားတဲ့လွတ်တော်နေရာကဘသူတွေကိုဒုသမ္မတရွေးချယ်တက်မြောက်သွားမလဲဆိုတာနဲ့နိုင်ငံရဲ့သမ္မတဘသူဖြစ်လာမလဲဆိုတာကိုတော့ပြည်တွင်းကနိုင်ငံတကာအတိုင်းဝိုင်းကပါစောင့်ကြည့်နေကြပါတယ်ပြည်သူများစုကတော့ NLD ဥက္ကဋ္ဌဒေါန်စန်းစုကြည်ကိုသမ္မတဖြစ်လာဖို့မျှော်လင့်နေကြပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဒေါန်စန်းစုကြည်ကိုကန့်သက်ထားတဲ့ပုံမှန်59စာလုံးကအတားအဆီးဖြစ်နေပါသေးတယ်ဒါနဲ့ပတ်သက်လို့ဒေါက်တာစောမြင့်မောင်ကအခုလိုပြောဆိုပါရယ
်အခုချိန်မှာတော့ဂျာနယ်တွေဘာတွေရေးနေတာတော့အများကြီးပေါ်ပြကျွန်တော်တို့လည်းကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမူနဲ့ဘောင်နဲ့စီကန်းနဲ့အရာအကောင်းဆုံးတော့လုပ်မှာပါပြည်သူတွေကဒေါက်တာဆန်းစုကြည်ကိုတမရဖြစ်ချင်ပါတယ်ကျွန်တော်တို့ကိုယ်တိုင်ပြင်လည်းဒေါက်တာဆန်းစုကြည်ကိုတမရဖြစ်ချင်ပါတယ
်2017ဂျာပြည့်ရွေးကောက်ပွဲဝင်ခဲ့ကလေးကဒေါက်တာဆန်းစုကြည်ဦးဆောင်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှုရှေ့ရှုခဲ့တယ်လို့ပြီးခဲ့တဲ့လွှတ်တော်အတွင်းအစည်းအဝေးတွေမှာလည်းပုံမှန်59စာလုံးနဲ့ပုံမှန်436တို့ကိုပြင်ဆင်မှုကြိုးစားခဲ့ပေမဲ့လို့မအောင်မြင်ခဲ့ပါဘူး။ဒါပေမဲ့ဒီတစ်ခေါက်ကျင်းပမဲ့အလွတ်တော်အစည်းအဝေးမှာဒီပုံမှန်တွေပြင်ဆင်နိုင်ရေးဆက်ကြိုးစားသွားမယ်လို့ NLD ကပြောဆိုထားပါရယ်။ဖေဖော်ဝါရီလ3ရက်နေ့မှာတော့မြို့သားလွှတ်တော်စတင်ပြီးဖ Piansu Lutto, Siwe Rigo, Nak the Dimba, Domata, Koyunai Mapchibare, Tadi and Tandy Daddy Lutto Rigole, Pipoila, Shi and Nima, Koyu Domapchibare, Kmya.